အချင်းချင်းနဲ့မိုးမောင်မြို့နယ်အတွင်းမှာတပ်မတော်နဲ့ KNY ကြားတိုက်ပွဲတွေဆက်လက်ပြင်းထန်နေတာမှာစစ်တပ်ဘက်ကလေကြောင်းကနေပါတိုက်ခိုက်နေတယ်လို့ဒေသခံတွေကပြောပါတယ်တိုက်ပွဲဖြစ်ပွားရာနေရာတွေမှာတင်းရှောင်နေတဲ့စစ်ပြေဒုက္ခသည်တွေစီလူမှုအသင်းအဖွဲ့တွေတွားရောက်ကူညီဖို့အတွက်လည်းအကန့်အသတ်တွေရှိနေပါတယ်ဒီအကြောင်းရန်ကုန်ကပြောပြတဲ့သတင်းကိုတော့ကိုသားညုံကပြောပြပေးပါမယ်ခင်
ဗမောကျဲမုံမောင်မြို့နယ်မြို့တိကုံးလုံးနဲ့စီဟတ်ကြီးရွာရဲ့အနီးမှာဖြစ်ပေါ်တဲ့တိုက်ပွဲဟာဒီနေ့၄ရက်မြောက်နေ့မှာလည်းပြင်းထန်နေပါတယ်။စစ်တပ်ကလေကြောင်းကပါဆက်ပြီးတော့တိုက်ခိုက်နေတယ်လို့တိုက်ပွဲဖြစ်ပွားရာနေရာကဒေသခံတူက VOA ကိုပြောပါတယ
်။အဲမြို့တိနယ်ကုံးလုံးဆက်ပေါင်းချင်တာဒီနေ့အနယ်မိုးလင်းလာနေပြစ်တာဟုတ်ဖြစ်ပါဒီနေ့တမင်ပေါ်ကလင်းကြရနေသုံးလာပြတာတို့ဟတ်စကီနဲ့မနနဲ့လာပြတာလေ။အဲပြည့်စုံတိုက်နေတော့မှာအကြည့်အကျေဟိုပြစ်တာဒီနေ့အကျေဆုံးက3ရက်ပေါ့လင်းပြန်နဲ့ဆိုနေရောညရောကဲ့ပင်တော့ခေါင်းတော့ဂိမ်းလာချလည်းမသိ
ဘူးမတ်လ25ရက်နေ့မှာ KIA ကစစ်တပ်ရဲ့အလော်ပုံတက်စကန်ကိုသိမ်းယူပြီးတဲ့ကမိုးမောက်မြို့နယ်အတွင်းတိုက်ပွဲတွေစတင်ခဲ့တာပါအေပရီလ17ရက်နေ့မှာတပ်မတော်ကတပတ်ကျော်ကြာတံမြန်ထိုးစစ်ဆင်ခဲ့ပြီးတဲ့နောက်ပြန်လည်ငြိမ်သက်နေရကနေပြီးတော့ပြီးခဲ့တဲ့စနေနေ့မှာတိုက်ပွဲတွေပြန်ဖြစ်ခဲ့ပါတယ် KIA ကပြည်ညာရေးတာဝန်ခံဘုံမူကြီးနော်ဘူးကလည်းတိုက်ပွဲတွေပြင်းထန်နေစေရှိတဲ့အကြောင်းတီးပြပြောပါတယ်
ဒီနေ့ဒီအချိန်ကတော့နေ့တိုင်းတိုက်ပွဲဖြစ်နေတဲ့ဒီအလုပ်ပုံတောင်ချေရင်းကနေဒီမေပင်ကနေအတက်လာတဲ့တိုက်ပွဲစစ်သားတွေကိုခုခံတဲ့တိုက်ပွဲရှိပါရဲ့။ဒီလေလောက်ကနေတော့ဒီလင်းနဲ့ကြီးနဲ့လေကြောင်းနဲ့တိုက်ခိုက်တယ်။ဒီပြည်တန်တန်တို့တိုက်ခိုက်တာရှိပါလား
။ဘုံကောင်မျိုးနဲ့သုံးပိုင်ကွာမှာတက်မတော်ရင်းနှံကို KIA ကမိုက်ခွဲတိုက်ခိုက်တဲ့သတင်းတွေကချင်မီဒီယာအချို့မှာဖော်ပြကြပြီးမယ်။ဘုံမကြီးတော်ဘူးကအောက်ခြေကသတင်းတက်လာတာမရှိသေးကြောင်းနဲ့ဒီကနေ့မှာတော့မိုးမောင်မြို့နယ်ကတိုက်ပွဲသတင်းသာရရှိသေးကြောင်းပြောပါရယ်မိုးမောင်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲကြောင့်မလို့မြို့တစ်ကုန်းလုံးနဲ့စီဟအပါဝင်ရှမ်းရွာ၁၂ရွာကအနည်းဆုံးလူ1000လောက်ဗမော်မိုးမောင်နဲ့မန်တောင်ရွာတွေကိုတိတ်ဆောင်နေရတဲ့ကြောင်းမိုးမောင်ဒေသခံတူက VOA ကိုပြောပါရယ်လူမှုအသင်းအဖွဲ့တွေအနေနဲ့ဆစ်ဆောင်တွေကိုကူညီထောက်ပံ့ဖို့လည်းခင်ခဲ့ရှိနေတယ်လို့သူကဆိုပါရယ်
သူတို့ကလည်းအရက်အပွက်ကြီးတွေကကူညီနေတယ်ဒါမှလည်းစကားကြတော့မိုးမောင်မြို့တွေထဲမှာအဲ့လိုဆစ်ဆောင်ကူညီရေးတွေလာလို့ရှိရင်သူတို့ကိုအကြောင်းကြားရမယ်ဆိုပြီးတော့ပြောထားတယ်ဟို NGO တွေလူမျိုးတွေမဟုတ်ဘူးရေးတွေစီးရင်နေပေးရမှာပေါ့ကူညီနေပုံစံနဲ့ဘယ်လိုကူညီမလဲဆိုတဲ့ဟာဆိုအသေးစိတ်ကိုသူတို့ကိုအရင်အကြောင်းကြားပြီးမှဝင်လာရမယ်ပေါ့လေအဲ့လိုဆိုတော့မိုးမောင်မန်တော်တွေရွာမှာတော့ရွာကကြီးရပဲအဓိကထားကူညီနေရတဲ့အချိန်ကလေဝင်လာလို့မရဘူး
ခရစ်ယာန်ဘာသာဝင်တချို့လူမျိုး900ကျော်ကတော့မိုးမောင်မြို့ကိုအများစုတိတ်ဆောင်နေပြီးတော့သူတို့ကတော့ခရစ်ယာန်ဘာသာရေးအသင်းဖွဲ့တွေကအဓိကထားကူညီနေတယ်လို့တိတ်ဆောင်သူတချို့ကတော့ဗမော်မျိုးကစမျိုးတွေရှိရကိုတွားရောက်နေထိုင်နေကြပါတယ်။လက်ရှိတိုက်ပွဲပြင်းထန်နေတဲ့နေရာတွေကဗမော်မြကြီးသားကားလန်းကမိုးမောင်မြို့နယ်မြို့တစ်ကုန်းလုံးနဲ့စီရရွာတွေအနီးမှာဖြစ်ကြပါတယ်။စီရရွာထက်ပိုင်းနမ်တိန်တာလီနွမ်းလန်းစတဲ့ကြီးရွာတွေကတော့တက်ကြီးရွယ်ဦးတွေကလေးတွေနဲ့ကိုယ်ဆောင်တွေကိုဘေးလွတ်ရာကိုပျောက်ရွှေ့နေထိုင်နေရတဲ့အကြောင်းဒေသခံတွေကပြောပါတယ်။မိုးမောင်မြို့နယ်အတွင်းလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေဟာစီးရီးယားရေးပါတဲ့အလော်ပေါ်စကန်ကိုနှစ်ဖက်တပ်တွေထိန်းချုပ်နိုင်ရေးကြိုးပမ်းနေကြတာဖြစ်တဲ့အတွက်တိုက်ပွဲတွေဟာရေရှည်ဖြစ်ပွားနိုင်ကြောင်းတချို့ကလည်းတုံ့တန်နေကြပါတယ်ခင်ဗျ